အာဆီယံနိုင်ငံတွေအပြင်စီးပွားရေးပို့ပြီးတော့တိုးတက်ဖွံ့ဖြိုးလာအောင်လွတ်လပ်ပွင့်လင်းတဲ့ကုံရွေးစနစ်ကိုဆက်ပြီးတော့လှုပ်ဆောင်သွားဖို့အာဆီယံခေါင်းဆောင်တွေအခိုင်အမာသဘောတူညီခဲ့ကြပါတယ်။ဒီလိုကြီးများနိုင်ငံမှာကျင်းပတဲ့ကမ္ဘာ့ဘဏ်နဲ့နိုင်ငံတကာငွေကြေးရံပုံငွေအဖွဲ့တို့ရဲ့လက်ပတ်လည်ညီလာခံရဲ့တီးခြားဆွေးနွေးပွဲတစ်ခုမှာအာဆီယံခေါင်းဆောင်တွေကအခုလိုသဘောတူညီညာခဲ့ကြတာပါ။ဒီကြောင်းကိုကိုကျော်အောင်လင်းကဆက်ပြီးတော့ပြောပြပါလိမ့်မယ်ခင်ဗျ။
အော်တိုဘာလ14ရက်ကနေပြီးတော့14ရက်နေ့ထိကျင်းပမယ့်အင်ဒိုနီးရှားနိုင်ငံဘာလီကျွန်းကကမ္ဘာ့ဘဏ်နဲ့နိုင်ငံတကာငွေကြေးရံပုံငွေအဖွဲ့တို့ရဲ့လက်ပတ်လည်ဆွေးနွေးပွဲမှာအင်ဒိုနီးရှားသမ္မတရဲ့ဖိတ်ကြားချက်အရမြန်မာသမ္မတဦးဝင်းမြင့်အပါအဝင်အာဆီယံနိုင်ငံတွေကခေါင်းဆောင်တွေလည်းလာရောက်ဆုံစည်းပြီးတီးခြားဆွေးနွေးမှုတွေပြုလုပ်ခဲ့ကြပါတယ်။အာဆီယံနိုင်ငံတွေကြားတိုးတက်မှုတွေလှုပ်ဆောင်ကြတဲ့နေရာမှာဘယ်နိုင်ငံကမှနောက်မှချမထားဘဲလှုပ်သွားကြဖို့သဘောတူထားရတဲ့အကြောင်းအင်ရှင်အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကမင်းရတော့ကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ
်။ ASEAN SDG ဒီ ASEAN ကြီးကချုပ်မှတ်ချူအင်္ဂါကမစ်ကီနန်အစ်စထရိန်ဒီ ASEAN
ကဘာစီပွားမှာအခြားခဲရေးစင်ခေါမှုတွေကြုံရရမယ်လေ။ ASEAN နိုင်ငံတွေရဲ့တူတက်မှုတွေကတော့ဆက်ပြီးမြင်မနေပါဘူး။ရေရှည်ဖုန်ချူတူတက်မှုဆိုင်ရာရည်ရွယ်ချက်တွေအရလဲ ASEAN ကဆက်ပြီးမြင်မနေတော့မှာ2015နှစ်အတွင်းမှာအကြီးအကျယ်စီးရင်ဝဲတည်မှုတွေဟာ68ရာခိုင်နှုန်းကျော်နေသွားရပါတယ်။အာဆီယံဖော်ရနိုင်ငံတွေအတွင်းတိုးတက်ဖွံ့ဖြိုးမှုကွာဟာချက်တွေကိုနည်းအောင်ဆော့ချသွားရတာအရေးကြီးတယ်ဆိုတာကိုအာဆီယံခေါင်းဆောင်တွေသဘောတူကြပါတယ်။တိုးတက်မှုတွေလှုပ်ဆောင်ရတဲ့နေရာမှာတနိုင်ငံကမှနောက်မှကြံနေအောင်ဖေးချလုပ်ကြဖို့လည်းသဘောတူကြပါတယ်
။အာဆီယံနိုင်ငံတွေချင်းချင်းအကြားရင်းနှီးမြှုပ်နှံမှုတွေပြုလုပ်တဲ့နေရာမှာပို့ပြီးတော့လွယ်ကူတွက်လက်လာအောင်ရှိနေတဲ့အသားစီးတွေကိုဆော့ချသွားဖို့ကိုလည်းအာဆီယံခေါင်းဆောင်တွေအကြားမှာသဘောတူညီခဲ့ကြပါတယ်။ဒီလုပ်ငန်းကိုစပြီးတော့အကောင့်ထည့်ဖော်ဖို့စင်ကာပူ၊မလေးရှား၊ထိုင်းနဲ့ဖိလစ်ပိုင်လေးနိုင်ငံကြားနားလည်မှုသဘောတူစာချုပ်တရက်ကိုလည်းနေတုန်းကလက်မှတ်ရေးထိုးခဲ့ကြပါတယ်။အာဆီယံနိုင်ငံတွေကြားမှာစီးပွားရေးပူးပေါင်းဆောင်ရွက်မှုတွေကိုစတဲ့တဘို့တိုးပြီးတော့လှုပ်ဆောင်သွားကြမယ်လို့ပြောခဲ့တဲ့သူကတော့စင်ကာပူဝန်ကြီးချုပ်လီရှန်လုံးပါ
။ We also reaffirmed our strong commitment to multilateralism and international cooperation.
နိုင်ငံတကာပူးပေါင်းဆောင်ရွက်ရေးနဲ့အနိုင်ငံဆုံးပါဝင်ရေးကိုအခိုင်အမာထားပြီးဆက်လုပ်ဆောင်သွားကြဖို့ကျွန်တော်တို့တွေထားလောင်းအတူပြုခဲ့ကြပါတယ်။အာဆီယံအနေနဲ့ပွင့်လင်းပြီးစီကန့်ရှိတဲ့နိုင်ငံစုံကုံသွယ်ရေးစနစ်ကိုအခိုင်အမာဆက်လက်လှုပ်ဆောင်သွားမှာပါ။ဒီလိုနိုင်ငံစုံကုံသွယ်ရေးပုံစံနဲ့လှုပ်ခဲ့ကြလို့လည်းပြီးခဲ့တဲ့ဆယ်စုနှစ်တည်းအတွင်းအာဆီယံရဲ့စီးပွားရေးကတိုးတက်အားကောင်းခဲ့တာဖြစ်ပါတယ်။ကျွန်တော်တို့ဒေတာတွင်နိုင်ငံတွေအချင်းချင်းအကြားအပြုသဘောဆောင်တဲ့စီးပွားဘက်တွေအဖြစ်စတဲ့တဘိုးတိုးပြီးအားထုတ်လှုပ်ဆောင်သွားမှာပါ။ထိရောက်မှုတွေကိုဒီနေ့ကုန်ပိုင်းကျရင်မြင်ရလိမ့်မယ်လို့လည်းညွှန်လင်းရပါတယ်။
အင်ဒိုနီးရှားသမ္မတနဲ့စင်ကာပူဝန်ကြီးချုပ်တို့နှစ်ဦးမနေ့ညပိုင်းကဘာလီကျွန်းမှာပူးတဲ့သတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ကြတာပါ။အာဆီယံအဖွဲ့အတွင်းစင်ကာပူလိုချမ်းသာတဲ့နိုင်ငံရှိသလိုဆင်းရဲတဲ့နိုင်ငံတွေဖြစ်တဲ့မြန်မာနဲ့လာအိုနိုင်ငံတွေလည်းရှိနေတာကြောင့်ဆင်းရဲချမ်းသာကွာဟမှုတွေကိုနည်းနိုင်နိုင်များနည်းအောင်အခိုင်အမာလှုပ်ဆောင်သွားကြဖို့လည်းဆုံးဖြတ်ထားတယ်လို့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကပြောပါတယ်။မြန်မာသမ္မတဦးဝင်းမြင့်ကတော့အာဆီယံဒေသအတွင်းပူးပေါင်းဆောင်ရွက်မှုတွေကိုအလေးထားဆောင်ရွက်သွားမယ်အကြောင်းမြန်မာနိုင်ငံဟာအရှေ့တောင်အာရှနဲ့တောင်အာရှဒေသအကြားမှာမဟာဗျူဟာကျကျတည်ရှိနေတာကြောင့်မြန်မာနိုင်ငံရဲ့အခြေခံအဆောက်အဦလိုအပ်ချက်တွေကိုပံ့ပိုးဖြည့်ဆည်းပေးနိုင်မယ်ဆိုရင်ဒေသတွင်းပေါင်းဆက်ဆက်သွယ်မှုတွေကိုပို့ပြီးတော့ထောက်ကူဖြစ်စေနိုင်လိမ့်မယ်လို့ပြောဆိုခဲ့တဲ့အကြောင်းမြန်မာသမ္မတရုံးရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်